မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ2ရက်နေ့ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ One Day Challenge ထောက်ပံ့ငွေဒေါ်လာ100,000အားကောင်းစွာလက်ခံရရှိကြောင်း NUG ယာယီသမ္မတဒူဝါလက်ရှိလာကမှတ်တမ်းတင်ဂုဏ်ပြုလွှာများပြန်လည်ပေးပို့တဲ့သတင်းကိုတင်ပြပေးပါမယ်ဆီယာနာသိမ့်မှုစန့်ကျင်ရေးကော်မတီကိုရီးယားဟာ2022ခုနှစ်ဩဂုတ်လမှ2025ခုနှစ်ဇွန်လအထိရရှိခဲ့တဲ့ One Day Challenge လှုပ်ရှားမှုရန်ပုံငွေများအနက်မှလာစဉ်ဒေါ်လာ100,000နဲ့ညီမျှတဲ့ဝင်ငွေအားအမျိုးသားညီညွတ်ရေးအစိုးရ NUG ထံပေးပို့လာခဲ့ရမှာ2025ခုနှစ်ဇူလိုင်လ1ရက်နေ့အထိစုစုပေါင်းဒေါ်လာ 3.3 သန်းအားပေးပို့ခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမ္မတဒူဝါလက်ရှိလာဟာလာစဉ် One Day Challenge ထောက်ပံ့ငွေဒေါ်လာ100,000အားကောင်းစွာလက်ခံရရှိကြောင်းတန်းတင်ဂုံပြူလာများအားပေးပို့ခဲ့ရာ2025ခုနှစ်ဇူလိုင်လ1ရက်နေ့မှာ33ချိန်မြောက်ပေးပို့ခဲ့တယ်လို့အတည်ပြုထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ဟာ One Day Challenge Member ဝင်များရဲ့လာစဉ်ထက်ဝင်ငွေအားအခွန်ငွေအဖြစ်သတ်မှတ်ခါ6လတခါအခွန်လက်မှတ်များထုတ်ပေးခြင်းနဲ့12လတခါယာယီသမ္မတကြီးရဲ့မှတ်တမ်းတင်ဂုံပြူလာကိုကြီးမြင့်ခြင်းစသဖြင့် One Day Challenge Member ဝင်များအားဂုံပြူလျက်ရှိပါတယ်။ One Day Challenge ထောက်ပံ့ငွေဖြင့်အမျိုးသားညီညွတ်ရေးအစိုးရရဲ့နည်းမြေစိုးမိုးရေးမဟာဗျူဟာစီမံအောင်မြင်နိုင်စေရည်အတွက်အကြံပေးစစ်တပ်ကရှီတန်းကနေဖိအားကောင်းစွာပေးကာဒေါ်လာတိုက်ပွဲဝင်နေတဲ့တပ်ဦးခံတပ်ဖြစ်တဲ့အထူးတပ်ဖွဲ့သူအမေရိကန်ဒေါ်လာ3,594သိန်းကျပ်တန်ဖိုးရှိတဲ့ကြီးအရေးအတွက် 13,500 အားထောက်ပံ့ခဲ့ပြီးတော့ရှာထူဝနီးပညာအဖွဲ့ရဲ့အစိမ့်နီးပညာနဲ့သုတေသနလုပ်ငန်းများဆောင်ရွက်ရန်အတွက်ထိုင်းဘတ်18သိန်းမြန်မာငွေကျပ်သိန်းပေါင်း 2,400 ခန့်ဥက္ကဋ္ဌစကန်သိန်းတိုက်ပွဲအတွက်ဘတ်တက်တန်းနဲ့မြေပြင် PDF LPDF UG အဖွဲ209ဖွဲ့သူကျက်သိန်း3,540 MOD PDF သူစေဝဆောင်ဘူ1,000စေဘေးဆောင်ပြည်သူများနဲ့ CDM ပြည်သူဝန်ထမ်းကောင်းများအားလာစဉ် NUG အစိုးရရဲ့ထောက်ပံ့ကူညီငွေအဖြစ်ထောက်ပံ့ပေးလျက်ရှိနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ CRPH နဲ့ပြည်တော်စုလွှတ်တော်ကိုယ်စားလှယ်များတွေ့ဆုံပြီးစည်ရေးနိုင်ငံရေးအခြေအနေများဆွေးနွေးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီဟာတိုင်းဒေသကြီးပြည်နယ်များမှာရှိတဲ့ပြည်တော်စုလွှတ်တော်ကိုယ်စားလှယ်များနဲ့ဇွန်လ29ရက်နေ့မှာကချင်ပြည်နယ်၊ကယား၊ကရင်ပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်၊မွန်ပြည်နယ်၊ရှမ်းပြည်နယ်ဇွန်လ30ရက်နေ့မှာစကိုင်းတိုင်း၊မကွေတိုင်း၊မန္တလေးတိုင်းနဲ့ဇူလိုင်1ရက်နေ့မှာရန်ကုန်တိုင်း၊ပဲခူးတိုင်း၊ဧရာဝတီတိုင်းတနင်္သာရီတိုင်းဒေသကြီးတို့ဖြင့်၃ချိန်ခွဲပြီးတွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါပါတယ်။တွေ့ဆုံမြမတစဉ်ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီနှင့်ရေးရာကော်မတီများရဲ့လွှတ်တော်လုပ်ငန်းဆိုင်ရာဆောင်ရွက်ချက်များပြည်တော်စုလွှတ်တော်ကိုယ်စားလှယ်များအားရှင်းလင်းတင်ပြခြင်းလက်ရှိစစ်ရေးနိုင်ငံရေးအခြေအနေများဆွေးနွေးခြင်းသက်ဆိုင်ရာတိုင်းပြည်နယ်အလိုက်မြေပြင်လိုအပ်ချက်များဆွေးနွေးခြင်းပြည်တော်စုလွှတ်တော်ကိုယ်စားလှယ်များအချင်းချင်းကြားတရင်အချက်လက်မျှဝေခြင်းပူးပေါင်းဆောင်ရွက်မှုတိုးမြှင့်ခြင်းနှင့်ယုံကြည်မှုတည်ဆောက်ခြင်းများဆောင်ရွက်နိုင်ရန်ရည်ရွယ်ပြီးတော့အခမ်းအနားကိုကျင်းပခဲ့ခြင်းဖြစ်ပါသည်။သုံးရတာတွေ့ဆုံပွဲများမှာပြည်တော်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညိုနဲ့အတွင်ရေးမှုအဖွဲ့ဝင်ဦးထွန်းမြင့်တို့ကနှုတ်ခွန်းဆက်စကားများပြောကြားခဲ့ပြီးတော့လွှတ်တော်ကိုယ်စားလှယ်စီစီရေးကော်မတီဥက္ကဋ္ဌမှ CRPH နဲ့ရေးရာကော်မတီများရဲ့လုပ်ငန်းဆောင်ရွက်ချက်များအချင်းချုပ်အားရှင်းလင်းတင်ပြခဲ့ကြပါသည်။အဲဒီနောက်နိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာလုပ်ငန်းဆောင်ရွက်ချက်များကိုနိုင်ငံတကာဆက်ဆံရေးကော်မတီအတွင်ရေးမှုက၎င်း CDM ထောက်ပံ့မှုအပါအဝင်ပြည်သူ့ရေးရာကိစ္စရပ်များနဲ့ဆက်လင်းပြီးပြည်သူ့ရေးရာကော်မတီဥက္ကဋ္ဌက၎င်းမကြာသေးမီကထုတ်ပြန်ခဲ့တဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုဆိုင်ရာနိုင်ငံဝန်ထမ်းဥပဒေ CDM Law အပါအဝင်ဥပဒေရေးရာကိစ္စရပ်များနဲ့ဆက်လင်းပြီးဥပဒေရေးရာကော်မတီဥက္ကဋ္ဌက၎င်းအသေးသေးရှင်းလင်းတင်ပြခဲ့ကြပါသည်။အဲဒီနောက်တက်ရောက်လာကြတဲ့ပြည်တော်စုလွှတ်တော်ကိုယ်စားလှယ်များကသက်ဆိုင်ရာတိုင်းပြည်နယ်အလိုက်မြေပြင်လိုအပ်ချက်များပညာရေးဆိုင်ရာကိစ္စရပ်များစီးရေးအခြေအနေများအုပ်ချုပ်ရေးဆိုင်ရာကိစ္စရပ်များနဲ့ဆက်လင်းပြီးသက်ဆိုင်ရာဝန်ကြီးဌာနများနဲ့ချိတ်ဆက်ဆောင်ရွက်ပေးရေးကိစ္စရပ်များနဲ့အခြားသိရှိလိုတာများမေးမြန်းခဲ့ကြပြီးတော့လွှတ်တော်ကန္တာပုံမူပြည်ပြင်စွာဆောင်ရွက်သွားနိုင်ရေးတို့ကိုလည်းအပြန်အလှန်အကြံပြုဆွေးနွေးခဲ့ကြပါရခင်ဗျာဆက်လက်ပြီးနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေရဲ့အသက်အန္တရာယ်ကိုအမျိုးသားညီညွတ်ရေးအစိုးရစိုးရိမ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အပါအဝင်နိုင်ငံရေးအကျဉ်းသားတွေရဲ့အသက်အန္တရာယ်ကိုအမျိုးသားညီညွတ်ရေးအစိုးရကစိုးရိမ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရပြည်သူလူထုနဲ့နိုင်ငံတကာသို့သတင်းစကားပြောကြားခြင်း Press Briefing အစီအစဉ်မှာဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေပုံးလက်ကပြောကြားခဲ့ပါတယ်။အကြံပေးစီ ုစုလောက်ကံအကျဉ်းတောင်တွေမှာဂျမားကြီးဆောင်းရှောက်မှုလုံလုံလောက်လောက်မရရှိမှုနဲ့ဖိနှိပ်မှုတွေကြောင့်နိုင်ငံရေးအကျဉ်းသားတွေအသက်ဆုံးရှုံးနေရတဲ့ဖြစ်စဉ်တွေရှိနေပါတယ်။နိုင်ငံကောင်းဆောင်တွေဖြစ်တဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ဟာလည်းအကြံဘက်စေအုပ်စုရဲ့မတရားချုပ်နှောင်မှုကိုခံထားရပြီးလုံလောက်တဲ့စီးပွားကုသမှုတွေရရှိမနေတာကြောင့်နိုင်ငံကောင်းဆောင်တွေနဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အသက်အန္တရာယ်ကိုအမျိုးသားညီညွတ်ရေးအစိုးရအနေနဲ့အထူးပင်စိုးရိမ်မခင်ဖြစ်မိပါတယ်လို့ပြောကြားထားပါတယ်ခင်ဗျာ။ဆက်လက်ပြီး NUG ဘေးကိုအသုံးပြုပြီးတော့ငွေကျပ်ဘီလီယံပေါင်း 2,650 ကျော်ထောက်ပို့အားကူဖြည့်ဆည်းပေးနိုင်ခဲ့ပြီဖြစ်တဲ့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ NUG ဘေးကိုအသုံးပြုပြီးတော့ငွေကျပ်ဘီလီယံပေါင်း 2,650 ကျော်ထောက်ပို့အားကူဖြည့်ဆည်းပေးနိုင်ခဲ့ပြီဖြစ်တယ်လို့ NUG ဘေးရဲ့ပြည်သူ့သို့အစီရင်ခံတင်ပြချက်မှာစီမံကိန်းဗန္ဒာရေးနဲ့ယင်းနည်းမြုပ်နှံမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ကအမှားစကားပြောကြားရာမှာထည့်သွင်းပြောကြားထားပါတယ်။အခုဆိုရင်ဒေါ်လန်ပြည်သူတဦးချင်းအပါအဝင်တရင်တပ်ဖွဲ့စုစုပေါင်း 38,000 ကျော် NUG ဘေးကိုအသုံးပြုပြီးတော့ငွေကျပ်ဘီလီယံပေါင်း 2,650 ကျော်ထောက်ပို့အားကူဖြည့်ဆည်းပေးနိုင်ခဲ့ပြီဖြစ်တယ်လို့ဝန်ကြီးကပြောကြားခဲ့ပါတယ်။ဒါ့အပြင်ဒေါ်လန်ရန်ဝန်တစ်ခုလုံးလွှမ်းခြုံနိုင်တဲ့ P2P network တစ်ခုဖြစ်လာစီရေးအတွက် NUGP အနေဖြင့်ဦးဆောင်ပြီးလုပ်ငန်းစဉ်တရက်ချမှတ်ပြီးတော့အကောင့်ချက်ဖို့ဆောင်ရွက်လျက်ရှိတယ်လို့ဝန်ကြီးကထပ်လောင်းပြောကြားထားပါတယ်။ NUGP အားလက်ရှိမှာမြန်မာနိုင်ငံအပါအဝင်ဒေသကြီး9ခုနိုင်ငံ28ခုမှာလေပတ်လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအူဘူထောင်ဘူဝါမှာမုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်တန်တုံးနဲ့နဖူးခွဲတဲ့အထိရိုင်းနဲ့နှိပ်စက်ခံရပြီးတော့တတိလျက်မိမျောမှုကိုပါစေကူတာမှုမပီးခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ထောင်ပြောင်းဖြစ်ရောက်ရှိလာတဲ့နိုင်ငံရေးအကျဉ်းသားများကိုထောင်အဝင်ဘူဝါမှာမတရားရိုင်းနှက်နှိပ်စက်မှုများပြုခဲ့တာကိုတွေ့ရှိရပြီးတော့ဖြစ်စဉ်အတွင်မုံရွာတပိတ်ကောင်းဆောင်ကိုဝေမိုးနိုင်ကိုဥတီချက်ထားပြီးတော့အကျဉ်းဦးစည်းဝန်ထမ်းအရာရှိတဦးမှတန်တုံးဖြင့်စတင်ရိုင်းနှက်ရမှစတင်ပြီးအခြားနိုင်ငံရေးအကျဉ်းသားများပါနောက်ဆက်တွဲအနေဖြင့်ရိုက်နှက်ခံရခြင်းဖြစ်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကအတည်ပြုထားပါသည်။ကိုဝေမိုးနိုင်ဟာတန်တုပ်ဖြစ်ရိုက်နှက်ခံရမှုကြောင့်နဖူးကွေးတန်ရရရှိကရိုက်နှက်ခံရမှုဖြစ်စဉ်အတွင်သွေးထွက်လွန်ကသတိမေ့မျောသွားခဲ့ကသတိမေ့မျောစဉ်အတွင်အရေးပေါ်ဆေးဝါးကုသမှုခံယူရန်လိုအပ်ပေမဲ့ထောင်တွင်းဆေးရုံသို့ပို့ဆောင်ကုသပေးခြင်းမရှိခဲ့တာကိုသိရှိထားရတယ်လို့ဖော်ပြထားပါသည်။ကိုဝေမိုးနိုင်အားသတိပြန်လည်ရရှိတာနဲ့တပြိုင်နက်ကစ်တန်တိုက်သို့ပို့ပြီးတော့ပါစင်နဲ့ထောင်ဝင်စားအဲ့တွေးခွင့်ကိုကန့်သက်ထားပြီးခြေချင်းခတ်ပြီးတော့တီးခြားတိုက်မှာတိုက်ပိတ်ပြစ်ဒဏ်ပေးထားကြောင်းသိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ SDB အကောင့်စိတ်ချလုံခြုံမှုရှိစီဖို့ SDB အကောင့်နဲ့ချိတ်ဆက်ထားတဲ့ email password ကိုအသစ်ပြောင်းခြင်းဖြင့်ကြိုတင်ကာကွယ်ရန်အသိပေးတဲ့တင်ကိုတင်ပြပေးပါမယ်။ SDB အကောင့်စိတ်ချလုံခြုံမှုရှိစီဖို့ SDB အကောင့်နဲ့ချိတ်ဆက်ထားတဲ့ email password ကိုအသစ်ပြောင်းခြင်းဖြင့်ကြိုတင်ကာကွယ်ရန်ဇူလိုင်1ရက်နေ့ကအသိပေးကြေညာလိုက်ပါရီ။မကြာသေးမီ2025ဇွန်လအတွင်းကမ္ဘာတဝန်းအင်တာနက်သုံးစွဲသူအကောင့် login အချက်အလက်များ password နဲ့ user 16 billion ခန့်အကြီးစားပေါက်ကြားပြန့်နှံ့မှုတင်အခြေအနေအရာSDB အသုံးပြုသူများအနေဖြင့်မတမာသူများကမိမိအကောင့်ကိုအသုံးပြုပြီးတော့ငွေလွှဲပို့ခြင်းနဲ့ငွေထုတ်ယူခြင်းအစရှိတဲ့ရန်များကိုအချိန်မီဟန်တာကာကွယ်နိုင်ရန်အထူးအရေးကြီးပါသည်။ငွေဥပဏ်မှစကဝတ်ပေါက်ကြားခြင်းဖြစ်စဉ်မကြုံရှိသေးတော့လဲ SDB အကောင့်စိတ်ချလုံခြုံမှုရှိစေဖို့ပထမဦးစွာမိမိရဲ့ SDB အကောင့်နဲ့ချိတ်ဆက်ထားတဲ့ email password ကိုအသစ်ပြောင်းခြင်းဖြင့်ကြိုတင်ကာကွယ်ပါလို့ SDB ဘဏ်ကဖော်ပြထားပါသည်။ email password နဲ့ SDB အကောင့်ရဲ့ password မှာတူညီနေခြင်းသို့မဟုတ်ခက်စင်စင်သတ်မှတ်ထားပါကငွေကြီးလုံခြုံမှုရှိစေရန်အတွက်ကွဲပြားတဲ့ password အသစ် pin အသစ်ပြောင်းလဲခြင်းနဲ့နှစ်ဆင့်ကံအတည်ပြုခြင်း 2FA များကိုလည်းခံထားကြဖို့လည်းတိုက်တွန်းထားပါသည်။အကောင့်လုံခြုံရေးမြင့်တင်ရန်အခက်အခဲတစ်စုံတစ်ရာရှိပါက SDB အတွင်းမှာရှိတဲ့ live chat တို့မဟုတ် Facebook page messenger မှတစ်ဆင့်ဆက်သွယ်မေးမြန်းနိုင်တယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။